ပါရှပင်ကူဟော်မူးစ်ကလေးချာအတွင်းမှာအမေရိကန်ရေတပ်တင်မော်ဒဇင်းကအီဝန်ရဲ့ drones ရှင်းစင်းကိုပစ်ချခဲ့တယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကကြတာပေးနေကပြောပါတယ်။ drones ရှင်းဟာ US boxer တင်မော်နဲ့မီတာ900အထိနှိမ့်ကလာခဲ့ကြောင်းအကြိမ်ကြိမ်သတိပေးခဲ့ပေမဲ့ဥပစ်ကပြုခဲ့ကြောင်းတင်မော်နဲ့ရေတပ်သားတွေကိုချင်းချောက်လာတဲ့အတွက်ပစ်ချခဲ့ကြောင်းသမ္မတထရမ့်ကသတင်းစာတွေကိုအင်ဂျီတော်မှာပြောခဲ့တာဖြစ်ပါတယ်။အဲ့ဒီ drones ကိုတခါတည်းပဲပစ်ချခဲ့ပါတယ်။ဒီဖြစ်ရဟာနိုင်ငံတကာရေးပြင်မှာခုံမောင်းနေတဲ့တင်မော်တွေကိုအီရန်ကရန်စတဲ့နောက်ဆုံးအဖြစ်အပျက်တစ်ခုပါလို့သမ္မတထရမ့်ကပြောပါတယ်။ဒီဖြစ်ပျက်တဲ့ပတ်သက်လို့အီရန်ဘက်ကတော့တုံ့ပြန်ပြောကြတာမရှိသေးပေမဲ့လွတ်လပ်စွာရေချောင်းသွားလာမှုနဲ့ကမ္ဘာလုံးဆိုင်ရာကုသရေးဝယ်မှုကိုနှောက်ယှက်တဲ့လုပ်ရပ်ဖြစ်တာကြောင့်ကမ္ဘာနိုင်ငံများအနေနဲ့အီရန်ကိုရှုတ်ချသင့်ကြောင်းလည်းသမ္မတထရမ့်ကပြောပါတယ်။အမေရိကန်ကာဝေးဝန်ဆောင်ပင်ကွန်ကတော့ဒီဖြစ်ပျက်ဟာဒေသစံတော်ချုပ်မင်းနက်စင်နိုင်လောက်မှဖြစ်ပွားခဲ့ကြောင်း USS Boxer ကိုအကာအကွယ်ပေးတဲ့အနေနဲ့မောင်းသူမဲ့ယာဉ်ကိုပစ်ချခဲ့တာဖြစ်တယ်လို့ဖြစ်ပါတယ်။စတာဘေးနေမှာဖြစ်ပေါ်ခဲ့တဲ့ဒီဖြစ်ရာဒေသတွင်းအမေရိကန်နဲ့အီရန်နိုင်ငံဆက်ဆံရေးတင်းမာမှုကိုပုံမဆိုးရွားစေမှာဖြစ်ပါတယ်။ပြီးခဲ့တဲ့လကတော့အီရန်ကအမေရိကန် drones တစ်စင်းကိုပစ်ချခဲ့လို့အမေရိကန်ဘက်ကလက်တုံပြန်ခံနေမှာမှအီရန်ရဲ့အသက်ဆုံးရှုံးမှာကိုမလိုလားလို့ဆိုပြီးသမ္မတထရမ့်ကအမေရိကန်ကိုရပ်တိုင်းကြတာကြောင့်ထိတ်တဲ့ရေဆဲမှုမဖြစ်ပေါ်ခဲ့ပါဘူး။